Welcome to the Voice of America in Burmese.
ကျမရှင်းလင်းကြပါစေခင်ဗျာ VOA American Fan မြန်မာပိုင်းရဲ့2018ခု November 22ရက်ကြာသပတေးနေ့မနေ့ကအတန်လွတ်အစည်းအဝေးကိုမြို့တော် Washington DC ကနေပြီးတော့လိုင်းနိုမီတာ30.40.48အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကျော်လွန်မှာအခုမနေ့ပိုင်းစီစဉ်နေကိုတင်ဆက်မှာပ
ါကျွန်တော်ကျော်စံသာပါဂျင်းနာဇင်းနုံဒီငင်အောင်လှုပ်ဆောင်ပေးတဲ့အတွက်ဆော်ဒီအရေဗျာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်နေဇာဒီသားမှာအမေရိကန်တပ်ဖွဲ့ဝင်တွေအင်အားအသုံးပြုနိုင်မဲ့ကိစ္စကိုဒေါ်နယ်ထရမ့်အစိုးရကခွင့်ပြုလိုက်ပါတယ်။ယေမန်နိုင်ငံညီညာရေးဆွေးနွေးပွဲအတွက်ညှိနှိုင်းမှုကုလသမဂ္ဂအထူးဆန်ကိုယ်စားလှယ်ဟာယေမန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုနောက်ဆုံးရသတင်းကိုကိုဇော်ဝင်းနိုင်တဲ့လူကြီးများမှဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။အဲ့လိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော
့ On behalf of the entire Trump family, I want to wish all Americans a very very happy
အဲ့ဒါကတော့အမေရိကန်ပြည်ထောင်စုမှဒီကနေ့ကြောက်တဲ့ကျေးဇူးတော်နေ့ထိမ့်မှတ်ခန္ဓာသမ္မတထရန့်ကအင်ဂျီရောမှာပြောဆိုခဲ့တာပါဒီမြန်မာပြည်ပွားအမေရိကန်ကိုရောက်နေကြတဲ့မြန်မာပြည်ပွားတွေကတော့ကျေးဇူးတော်နေ့ထိမ့်မှတ်အဖြစ်ဘလိုတွေဆင်နွှဲနေကြတယ်ဆိုတာကိုလည်းထုတ်လင်းပေးမှာပါနောက်တစ်ခါဖန်စီခန်ရိုက်တာသတင်းတော်နဲ့ဦးလွတ်မြောက်ရေးလူငယ်ချမ်းသာခွင့်ကမျှော်လင့်လို့ရမှာလားနောက်တစ်ခါထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာတွေအကြောင်းမြန်မာနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာတွေတိုးလာနေတဲ့အကြောင်းနဲ့နောက်ပိုင်းမှာအပတ်စဉ်စီစဉ်တွေကိုလည်းပုံမှန်တိုင်းတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဦးကျော်ဇန်သားနဲ့ကိုဇော်ဝင်းနိုင်တို့ကြီးညာတော့လိမ့်မယ
်အမေရိကန်အခြေစိုက်ဆော်ဒီဂျာနယ်လစ်ကိုသတ်ဖြတ်မှုအတွက်တောင်းဝန်မကင်းနိုင်မဲ့ဆော်ဒီအရေဗျအစိုးရကိုအမေရိကန်ကကြောက်ခိုင်းသွားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြပြီးနောက်တနေ့မှာပဲဆော်ဒီဘက်ကရင်းနှံဈေးနှုန်းထိန်းချုပ်လိုက်တဲ့အတွက်သမ္မတထရမ့်ကဆော်ဒီကိုကျေးဇူးတင်လိုက်ပါတယ်။အမေရိကန်ပြည်ရင်ရင်းနှံအများဆုံးထုတ်လုပ်တဲ့ဆော်ဒီအရေဗျနိုင်ငံဟာတစ်ပါးမှရင်းနှံအများဆုံးရောင်းချတဲ့နိုင်ငံဖြစ်ပါတယ်။ရင်းနှံဈေးအလုံးလောက်တင်ပို့ပြီးဈေးနှုန်းကိုထိန်းချုပ်ထားနိုင်တဲ့အတွက်ဒေါ်နယ်ထရမ့်ကချီးကျူးလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလူမျိုးရေးနဲ့စီးပွားရေးအကျိုးအမြတ်ထက်လူခွင့်ရေးကိစ္စကိုပိုပြီးဦးစားမပေးနိုင်ဘူးလို့လဲသမ္မတထရမ့်ကကျေးဇူးတော်နဲ့အလားရဲ့မတိုင်ခင်အင်ဖြူတော်မှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ဂျမကရှုဂီတက်ဖြတ်ခဲ့ပေမဲ့အဲ့ဒီကိစ္စကြောင့်သာ sorry ကိုကြောက်ခိုင်းလိုက်မယ်ဆိုရင်ဒါဟာကြောက်မဲ့ဖွယ်ကောင်းတဲ့မှားယွင်းမှုတစ်ခုဖြစ်လိမ့်မယ်လို့လဲသူကဆိုရတယ်။ Saudi နိုင်ငံဟာအီရန်ကိုဆန့်ကျင်ပြီး American စီကစစ်လက်နက်တွေဝယ်ယူနေတဲ့အတွက်အလုအကိုင်းသိမ်းသိမ်းစီပြီးရရှိနေကြပြီးဒေါ်လာဘီလီယံထောင်ပေါင်းများစွာရရှိနေတာဖြစ်တယ်လို့လဲထရမ့်ကဆိုရခင်ဗျာ။
မက္ကဆီကိုနယ်မှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေကိုလွှတ်ဆောင်တာအပြင်လိုအပ်ရင်လက်နက်အင်အားပါအသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမီရောကအဲ့ဒီလိုညွှန်ကြားထားတဲ့အမိန့်ကြေညာချက်ကိုသူလက်ခံရရှိထားကြောင်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုအတိအပြုပြောကြားလိုက်တာပါ။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကိုသမ္မတထရမ့်ကလက်မှတ်ထိုးထားတာမဟုတ်ဘဲအင်ဖြူတော်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ထိုးထုတ်ပြန်ထားတာကြောင့်ရှေ့ပြောင်းနေထိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုကိုသိတင်းကြမထားပဲခက်ရော့ရော့လုပ်ပေးထားတာဖြစ်ပါတယ်။ကင်းလက်တဲ့နေရာတွေမှာစစ်ကူလိုတယ်ဆိုတာကိုသမ္မတကသဘောပေါက်ကြောင်းမင်းညကလည်းမြေပြင်အခြေအနေရလိုအပ်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့ညွှန်ကြားချက်လက်ခံရရှိခဲ့တဲ့အကြောင်းလိုအပ်ချက်တွေဘာတွေဖြစ်မယ်ဆိုတာသုံးသပ်နေစေဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းတမ်းပြနေကြောင်းဝန်ကြီးမက်ဒစ်ကပြောပါတယ်။အမိမြေလုံခြုံရေးဝန်ကြီးဌာနကတုံ့ပြန်မှုမရရင်တော့သူ့ဘက်ကတစုံတရာလှုပ်ဆောင်မှာမဟုတ်ကြောင်းလဲဝန်ကြီးမက်ဒစ်ကပြောပါတယ်အမိမြေလုံးကျော်ရေးဝန်ကြီးကသူ့အနေနဲ့လှုပ်တင်တာတွေကိုလှုပ်ဖို့ဝန်ကြီးမက်ဒစ်ကိုတောင်းဆိုထားတာကြောင့်သူ့မှာလှုပ်ပိုင်ခွင့်ရှိတဲ့အကြောင်းဒါပေမဲ့ဝန်ကြီးကဘလို့ဖြစ်စေချင်တယ်ဆိုတာကိုသူစောင့်ကြည့်ရမှာဖြစ်ကြောင်းကာဝေးရေးဝန်ကြီးမက်ဒစ်ကပြောပါတယ
်ယေမန်နိုင်ငံရဲ့အရေးပါတဲ့စစ်ကောင်မျိုးဖြစ်တဲ့ဟိုဒီရာမျိုးမှာတိုက်ပွဲတွေထပ်မံဖြစ်ပွားပြီးတဲ့နောက်ညီညာရေးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ကုလသမဂ္ဂစံတမန်မာတင်ဂရစ်ဖစ်စ်ယေမန်နိုင်ငံကိုရောက်ရှိနေပါတယ်မစ္စတာဂရစ်ဖစ်ဟာအီရန်မဟာမိတ်ဟူသီအရာရှိတွေနဲ့ယေမန်နိုင်ငံဆန္ဒမျိုးတော်မှတွေ့ဆုံပြီးဆော်ဒီကြောထောက်နှကံပြုထားတဲ့ယေမန်အစိုးရနဲ့ဒီနှစ်ကုန်ဆွီဒင်နိုင်ငံမှစတင်ဆွေးနွေးကြဖို့ဆွဲဆောင်မှဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကဆွီဇာလန်နိုင်ငံမှစီစဉ်ခဲ့တဲ့ဒီညီညာရေးဖြစ်စဉ်ဟာဟူသီသဘုံတွေဘက်ကရောက်မလာတဲ့အတွက်ပြပြခဲ့ရတာပါ။အခုလောလောဆယ်မှာတော့နှစ်ဖက်စလုံးကဂရစ်ဖစ်ရဲ့စီစဉ်ကိုထောက်ခံထားရပါတယ်။ဒါပေမဲ့အလားအလာကောင်းနေပြီးမှတိုက်ခိုက်မှုတွေကြောင့်လမ်းလွဲသွန်းနိုင်တဲ့အခြေအနေလည်းရှိနေသေးဖြစ်ပါတယ်။တနင်္လာနေ့ကတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဗြိတိန်နိုင်ငံကအပြစ်ခတ်ရစေရေးအစီအစဉ်တရက်မူကြမ်းရေးဆွဲပြီးတော့ဖြန့်ဝေပြေးခဲ့ပါတယ်။ဟိုဒီရာစိတ်ကမ်းမျိုးဟာသဘုံတွေလက်အောက်ရောက်ရှိနေပြီးစာနာရိတ်ခါလုံစာနဲ့စာနာမှုအထောက်အကူတွေပြတ်လတ်မဲ့အခြေအနေစိုက်နေပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်ဖြတ်သိမ်းရေးအတွက်တန်တမာရေးရလှုပ်ဆောင်မှုတွေကိုအဟံတမဖြစ်စေရအောင်လာမယ့်နှစ်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စစ်ရေးလက်ကျင့်မှုတွေကိုရှော့ချသွားမယ်လို့အမေရိကန်ပြည်ထောင်စုကပုတ်ထုတ်နေမှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ဒီခါမှာခင်ဗျာတောင်ကိုရီးယားနဲ့အမေရိကန်တို့နှစ်ဆင်နေဦးရတယ်မှာပြုလုပ်လေးရှိတဲ့ Fall Eagle ဆိုတဲ့စီးရဲလက်ကျင့်မှုကိုလာမယ့်2019ခုနှစ်မှာအရေးအတွက်ရှော့ချလှုပ်ဆောင်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်ဒစ်ကပြောပါတယ်ဘလောက်ထိရှော့ချသွားမယ်ဆိုတာကိုဝန်ကြီးမက်ဒစ်ကမပြောပေမဲ့အဲ့ဒီလိုရှော့ချခြင်းရဲ့ရွေးချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးအတွက်အမေရိကန်ရဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေတာကိုပြန်လည်အသက်သွင်းဖို့ဖြစ်တယ်လို့ဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုအဆုံးသတ်ပေးမယ်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာဇွန်လတုန်းကတွေ့ဆုံစဉ်ကတိပြုခဲ့တာပါဒါပေမဲ့အဲ့ဒီအချိန်ကစလို့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဘယ်အချိန်မှာဘလို့အဆုံးသတ်မယ်ဆိုတဲ့ဆွေးနွေးမှုတွေရပ်ဆိုင်နေခဲ့တာဖြစ်ပါတယ
် PA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ92.32 kHz 933 95.40 kHz 968398.48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ Washington Mirror က VOA သတင်းတွေကိုဆက်လက်ပြောပြနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ညဉ့်ညံ့ရေးလုပ်ငန်းစီမှာကြီးမားခက်ခဲတဲ့စိန်ခေါ်မှုတွေရှိနေတာကိုသတိပြုမိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။လက်ခံသဘောတူညီပြီးညီညာရေးအတွက်အလုံးမှတာဝန်ရှိကြောင်းနဲ့ဒီအချက်တွေကိုတိုင်းရင်းသားခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းပဲထောက်ခံဆောင်ရွက်တော့ရမှာဖြစ်ကြောင်းပြောဆိုပါတယ်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်နယ်စစ်မြေးရေးနဲ့ညီညာရေးဆိုင်ရာအခမ်းအနားမှာဒီလိုပြောကြားတော့ဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသားပြည်နယ်စစ်မြေးရေးညီညာရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံညီညာရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာယမနေ့နိုဝင်ဘာ27ရက်နေ့ကစတင်ပြီးနေပြည်တော်မှာ2ရက်ကြာကျင်းပနေရပါဒီဆွေးနွေးပွဲအဖွင့်မင်းကောင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်အမျိုးသားပြည်နယ်စစ်မြေးရေးအတွက်လဲဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်နေကြောင်းလဲထက်သွင်းပြောကြားတော့တာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရေးတွေကကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကလဲညီညာရေးရရှိဖို့အတွက်အခက်အခဲတွေစဉ်ထောက်မှုတွေစဉ်းစားဖို့လက်ခံပြီးအားလုံးပါဝင်ဖို့အရေးကြီးအောင်ပြောကြားလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံညီညာရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုရင်းတိုင်းရင်းသားလက်နက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့အတူနိုင်ငံတကာစံတမန်တွေကုလသမဂ္ဂကူစလဲတွေနိုင်ငံတကာအဆိုင်မင်္ဂကူစလဲတွေကတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံကကာရီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကိုအာရှကက်သလစ်ဂိုင်းချုပ်ဖုန်းတော်ကြီးများအဖွဲ့FABC ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။နိုဝင်ဘာလ16ရက်နေ့ကကျင်းပတဲ့ FABC ဘိုးကော်မတီစည်းဝေးပွဲမှာရန်ကုန်ကက်သလစ်ဂိုင်းချုပ်ယဟန်အမတ်ချားလ်စ်မောင်ဘိုကိုရွေးကောက်တင်မြှောက်လိုက်ကြတာပါ။ကာဒီနယ်ချားလ်စ်မောင်ဘိုဟာသူ့ရဲ့ဥက္ကဋ္ဌရာထူးကိုလာမယ့်2019ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာဒီဇင်ဘာလ31ရက်နေ့မှာဒုတိယသက်တမ်းပြည်တော်မဲ့ဘုံဘေကက်သလစ်ဂိုင်းချုပ်အော့စဝဲဂရာစီယာစ်ရဲ့နေရာကိုအစားထိုးတာဝန်ယူမှာဖြစ်ပါတယ်။လက်ရှိမှာတက်တော် 90 ရှိပြီဖြစ်တဲ့ချားလ်စ်မောင်ဘိုကိုပိုယဟန်မင်းကြီးဖရန်စစ်က2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်အမတ်ဖြစ်ခန့်အပ်ခဲ့တာပါ။အာရှကက်သလစ်ဂိုင်းချုပ်ဖုန်းတော်ကြီးများအဖွဲ့ FABC မှာအမြဲတမ်းအဖွဲ့ဝင်ဂိုင်းချုပ်ဖုန်းတော်ကြီး19ဦးနဲ့ပူးတွဲအဖွဲ့ဝင်10ဦးတို့ပါဝင်ကြပါတယ်။ဒီအဖွဲ့ရဲ့လုပ်ငန်းတာဝန်တွေကတော့အာရှတိုက်တွင်းမှာရှိတဲ့ကက်သလစ်ဘုရားကျောင်းတွေနဲ့အဖွဲ့ဝင်တွေအကြားစီးလုံးညီညွတ်မှုနဲ့လူမှုဘဝဖူလုံရေးလုပ်ငန်းတွေလှုပ်ဆောင်ကြရမှာဖြစ်ပါတယ
်။ Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ညီလာခံကတောင်ကိုရီးယားနိုင်ငံသားကင်ဂျွန်ရန်ကိုဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။ကင်ဟာလောလောဆယ်မှာအဲ့ဒီအဖွဲ့ရဲ့ယာယီဥက္ကဋ္ဌအဖြစ်ထမ်းဆောင်နေပြီးတရုတ်နိုင်ငံသားမန်ဟွန်ဝေရဲ့ကျန်းရှိနေတဲ့ဥက္ကဋ္ဌသက်တမ်း2နှစ်အတွက်ဆက်လက်ထမ်းဆောင်သွားမှာဖြစ်ပါတယ်။မင်ဟွန်ဝေဟာသူဇာတိတရုတ်နိုင်ငံမှာစက်တင်ဘာလနှောင်းပိုင်းကပျောက်ဆုံးခဲ့ပြီးနောက်တော့အဂရိမှုစွဲချက်နဲ့ဖမ်းဆီးခံသွားရသူဖြစ်ပါတယ်။အခုသက်တမ်း2နှစ်ပြီးတော့နောက်ထပ်4နှစ်သက်တမ်းအတွက်ဥက္ကဋ္ဌတူကိုထပ်မံမဲ့ပေးရွေးချယ်ကြောင်းမှဖြစ်ပါတယ်။ Interpol ဥက္ကဋ္ဌဖြစ်ကင်ရွေးချယ်ခံရမှုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကချီးကျူးလိုက်ပြီးရုရှားအစိုးရကတော့အံ့အားဆင့်သွားခဲ့ပါတယ်။ရုရှားကသူတို့နိုင်ငံသားလက်ရှိ Interpol ဒုတိယဥက္ကဋ္ဌ Prokopchuk ကိုဖြစ်စီခြင်းခဲ့ကြတာပါ။ဒါပေမဲ့အခုလို Kim Jong ရန်ကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့လက်မခံနိုင်စရာအကြောင်းမရှိဘူးလို့ဆိုရပါရခင်ဗျာ
။အာဖဂန်တပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးမှုအရေးအတွက်များပြားလာနေတာကြောင့်အာဖဂန်အစိုးရအနေနဲ့တာလီဘန်အနေနဲ့တခြားစစ်သွေးကြောအဖွဲ့တွေပေါ်ပြစ်လုံနေတဲ့စစ်ဆင်ရေးတွေကိုအရှင်မြင့်လှုပ်ဆောင်မှုဖြစ်လာစေတယ်လို့အာဖဂန်လုံခြုံရေးအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတိုင်းပြည်အနောက်ဖက်ဖာရာခရိုင်အတွင်းမှာတာလီဘန်တောင်းကျမ်းသူတွေရဲ့လက်ချက်ကြောင့်အာဖဂန်တပ်ဖွဲ့ဝင်80လောက်ဒီခါမှာခင်ဗျာအာဖဂန်အစိုးရတပ်ဖွဲ့ဝင်80လောက်သေဆုံးဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်လက်နက်ကင်ဒေါ်လာပုံကန်သူတွေအပေါ်စစ်စင်ရေးတွေတိုးမြင့်လှုပ်ဆောင်ကြဖို့အာဖဂန်အမျိုးသားလူမျိုးရေးကောင်စီကလည်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်အစိုးရတပ်ဖွဲ့တွေဟာနိုင်ငံတော်ဝန်ကစစ်စင်ရေးတွေကိုမြေပြင်ဝေဟင်နှစ်ခုစလုံးကနေအရှင်မြင့်လှုပ်ဆောင်နေကြောင်းအာဖဂန်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရတာရစ်အရင်းကပြောပါတယ်ထိခိုက်ဒဏ်ရာရမှုတွေများပြားနေပေမဲ့လည်းအာဖဂန်အစိုးရတပ်ဖွဲ့ဝင်တွေရဲ့စိတ်ဓာတ်ဟာတောင့်တင်းခိုင်မာနေစေဖြစ်ကြောင်းလည်းတာရစ်အရင်းကပြောပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. Now, song ya nangyana ka tadhen ni ko ucho zan ta ne ko zomwen lai no chi nya kai jara phit par de. Aku ro tadhen lwa ri ko cha ja ba daw me. Di kini ya so lo shin America Pirong Zoo ma Jesus ro ni phit par de. Normala Srodha bat ma cha yauk de cha ta brei ni ko Jesus ro ni phit tat mat tha da ba. Asin la ya aim pi ro ma tamara ka jet sin ko be me pe le shi ba de.အမေရိကန်ပြည်တော်စုမှာရောက်နေကြတဲ့မြန်မာပြည်ပွားတွေကရောကျေးဇူးတော်နေ့ကိုဘလို့ဆင်နွှဲကြတယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့ဒေါ်လာလာတန်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
On behalf of the entire Trump family I want to wish all Americans a very very happy Thanksgiving
ထရမ်မီသားစုကိုသာအမေရိကန်နိုင်ငံသားအားလုံးကိုသိက္ကူပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်ဒီနေ့မှာအမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ့်ဘဝမှာခံစားရတဲ့ကောင်းကြီးတွေအတွက်ကျေးဇူးတင်လာပါတယ်
ဒေါ်လာထရမ့်ကအမေရိကန်နိုင်ငံသားတွေကိုပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ခုလိုဆုတောင်းပေးခဲ့တာဖြစ်ပါတယ်။ဒေါ်လာဂရောမီလီနီယံနဲ့အင်ဘူရောရူးစ်ဂါဒင်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့အစဉ်လာရကျက်စင်တကောင်ကိုဘေးမဲ့လွတ်တဲ့နေ့မှာခုလိုဒေါ်လာကဆုတောင်းပေးခဲ့တာဖြစ်ပါတယ်။ဒေါ်လာကတောင်တကိုတပ်ပြည်နယ်က Peace and Carrots လို့အမည်ပေးထားတဲ့ကျက်စင်နှကောင်နဲ့တကောင်ကိုဘေးမဲ့ပေးဖို့အင်ဘူရော website ကနေမဲပေးဆုံးဖြတ်ခဲ့တာဖြစ်တယ်လို့
In this grand tradition, I am pleased to announce that today's lucky bird.
ဒီခန်းနာလာတဲ့ရိုးရာအစင်လာပွဲကျင်းပရမှာဒီနေ့အတွက်ကံကောင်းတဲ့ကျက်စင်ကတော့ peace ဖြစ်ပါတယ်။သူ့ကိုဘေးမဲ့ပေးဖို့ Imperial website မှာထောက်ခံခဲ့ကြသူတွေရဲ့မဲနဲ့တရားမျှတစွာဆုံးဖြတ်ခဲ့တာ
ပါ။ peace တကောင်ကိုပဲမဲပေးဖို့ဆုံးဖြတ်ခဲ့ပြီးမြတ်သမရကနှစ်ကောင်စလုံးကိုဘေးမဲ့ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကျေးဇူးတော်နေ့ညစာစားပွဲတွေမှာချက်စားလေးရှိတဲ့ကျက်စင်တွေကိုအခုလိုဘေးမဲ့ပေးတဲ့အစင်လာဟာသမရအိဗရာဟမ်လင်ကွန်းလက်ထက်ကထိုစဉ်သမရရဲ့တားဖြစ်သူကကျက်စင်ကိုတနာခဲ့ပြီးဘေးမဲ့ပေးဖို့ဆုံးဖြတ်ရာကဆင်းသက်လာတယ်လို့ဆိုပါတယ်။နောက်ပိုင်းသမရတွေကိုကျေးဇူးတော်နေ့မှာကျက်စင်ကိုလက်ဆောင်ဖြစ်ပေးခဲ့ကြရမှာ1989ခုနှစ်မှာတော့သမရဂျော့ဂျ် H.W. ဘုရှ်လက်ထက်မှာဒီစာရေးလှူရှားသူတွေရဲ့တောက်ဆူကြရဒီဘေးမဲ့လွတ်ပေးတဲ့အစင်လာဆင်းသက်လာတယ်လို့ဆိုပါတယ်။လက်ရှိဘေးမဲ့ပေးခံရတဲ့ Peace and Carrots ကျက်စင်နှကောင်ဟာ Virginia ပြည်နယ် Blacksburg ရှိ Virginia Tech တက္ကသိုလ်ခြံဝင်းမှာသူတို့တသက်ဘေးမဲ့နေထိုင်ခွင့်ရရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ကျေးဇူးတော်နေ့မှာတော့ American နိုင်ငံသားတွေညစာချက်စားကြတဲ့ကျက်စင်အကောင်ပေါင်းကတော့44သန်းလောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ကျေးဇူးတော်နေ့ဟာအမေရိကန်နိုင်ငံသားတွေခီးအသွားဆုံးနေ့လည်းဖြစ်သလိုမိသားစုတွေဆွေမျိုးတွေပြန်လည်ဆုံစည်းကြတဲ့နေ့လည်းဖြစ်ပါတယ်။ရှေးဥရောပကခြေချကြသူတွေဟာဆောင်းဥပေါက်ကောက်ရိပ်သိမ်းခြင်းအောင်မြင်မှုတွေကိုလိုနီအခြေချသူတွေနဲ့တိုင်းရင်းအမေရိကန်အင်ဒီယန်တွေကြား1820ခုနှစ်ကကောင်းကြီးမင်္ဂလာမျှဝေမှုကိုဆင်နွှဲတဲ့ပွဲတော်ကနေဒီ Thanksgiving အစဉ်အလာဆင်းသက်လာတယ်လို့ဆိုပါတယ်။1863ခုနှစ်မှာတော့သမရအိဗရာဟမ်လင်ကွန်းကဒီပွဲတော်ရွက်ကိုတရားဝင်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ပြောင်းရွှေ့အခြေချကြတဲ့ဒုက္ခသည်ပေါင်း2000ကျော်ရှိရာမှာဒေါက်တာနိုဒင်းကတော့အင်ဒီယန်းနဲ့ပြည်နယ်မှာခြေချပြီးအမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချခွင့်ရတဲ့အတွက်အခုလိုကျေးဇူးတော်နေ့မှာအထူးအောက်မေ့သတိရမိတယ်လို့ပြောပါလေ
။ဟာအများကြီးချိန်နဲ့စားရပါတယ်။ကျွန်တော်ခရီးရန်တယောက်အနေနဲ့ဖျားသခင်ရဲ့ဂုဏ်တော်ကိုလည်းချီးမွမ်းပါတယ်။ကျွန်တော်အဖေနဲ့အကိုကျွန်တော်အဖေကတော့69ရွေးကောက်ခံ NLD အမတ်ပေါ့လေ။ကလေးမျိုးတော်တော်ကိုယ်စားလေ တောင်ဆန်းစုကြည်ပါတီကနေဖြစ်ပါတယ်96ခုနှစ်မှာတမရောအနာမဆွဲတဲ့အပြင်အဖေနဲ့အကိုနဲ့တခြား NLD တွေကိုဖမ်းတဲ့အခါမှာကျွန်တော်နဲ့ကျွန်တော်ညီအစ်ကိုအိန္ဒိယကိုထွက်ပြေးချင်းချင်းနဲ့တောင်တန်းလေကျော်ပြီးထွက်ပြေးရတာဖြစ်ပါတယ်အိန္ဒိယမှာနယူးဒေလီမှာဒုက္ခတွေဖြစ်ခံယူပြီး၈နှစ်၉နှစ်လောက်နေခဲ့တယ်2004ကျတော့ကျွန်တော်အမေရိကကိုပညာတော်တင်အမေရိကအစိုးရပညာတော်တင်ဒီထောက်ပံ့ကြီးပေါ့နော် scholarship ရတဲ့အတွက်ရောက်လာတယ်ရောက်လာတဲ့အခါမှာကျွန်တော်ဖရာသခင်ရဲ့ဒုံကျေးဇူးတော်ပေါ့နော်အများကြီးခံစားရတယ်ပြီးရင်အမေရိကန်ပြည်ထောင်စုမှာရောက်တဲ့အခါမှာလုံလုံချုံချုံအေးချမ်းချမ်းနဲ့နေနိုင်တဲ့အခွင့်အရေးရလာတယ်ပညာသင်ယူခွင့်လည်းရတယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်အနေနဲ့အမေရိကကိုရောက်ပြီးတဲ့အခါမှာပုဂ္ဂိုလ်ရေးအရာဖရာသခင်ကိုချီးမွမ်းဖို့အများကြီးကျွန်တော်မှာဒီကောင်းချီးမင်္ဂလာတွေခံစားရပါတယ်ဒီ Thanksgiving ရဲ့အသက်တာလို့လည်းကျွန်တော်လေ့လာကြတော့ကျွန်တော်တော်တော်လေးကိုသဘောကျနှစ်ချိုက်တယ်ဒါကြောင့်နှစ်တိုင်းမဖြစ်မကွက်ကျွန်တော်မိသားစုနဲ့ပေါ့နော်ဖရာသခင်ကိုပြုတင်တဲ့အနေနဲ့ကျွန်တော် Thanksgivingတင်နာနဲ့ဆူတောင်းပွဲတွေအများအားလုပ်ပါတယ
်ကျေးဇူးတော်နေ့မှာအမေရိကန်နိုင်ငံသားအများစုဟာမိသားစုတွေစုံစည်းတဲ့ညစာစားပွဲတွေကျင်းပကြသလိုနောက်နေ့မှလည်း Black Friday လို့ခေါ်တဲ့တောက်ကြံနေ့အထူးလျှော့ဈေးနဲ့ရောင်းချတဲ့ဈေးဆိုင်တွေမှလည်းသွားရောက်ဈေးဝယ်လေးရှိကြပါတယ်ရှင
်အဲ့ဒါကတော့ဒီကနေ့ကြောက်တဲ့အမေရိကန်ပြည်ထောင်စုရဲ့ကျေးဇူးတော်နေ့အကြောင်းဒေါ်လာလတန်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြားမှာပါမြန်မာနိုင်ငံမှာချင်းကြခံနေတဲ့ writers သတင်းတော်နှစ်ဦးလူငင်းချမ်းသာကွင်းနဲ့လှုပ်ပေးဖို့ပြောင်းလဲချက်တွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တီးတန့်စကားပြောခွင့်ရပြီးနောက်ပိုင်း writer သတင်းဌာနရဲ့ editor ချုပ်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်ထောင်နဲ့ခုနှစ်စီချမှတ်ခံထားရတဲ့ writers သတင်းတော်နှစ်ဦးရဲ့အယူခံရှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလည်းအင်္ဂါနေ့တုန်းကလက်ခံထားပြီးဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမိုင်းအင်ဂျင်နိုင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
Writer သတင်းဌာနဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Stephen Adler နဲ့ CNN သတင်းဌာနက Christian MN Bordo ဗုဒ္ဓဘူးနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာ Writer သတင်းဌာနအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့စကားပြောခွင့်ရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာ Stephen Adler ကအခုလိုဖြေဆိုသွားပါတယ်
Well, I don't really want to go into the private diplomatic conversations. We are still hopeful.
ဒီတန်ပြောဆိုတဲ့အချက်တွေကဘာတွေလဲဆိုတာကိုကျွန်တော်တို့ပြောပြလို့မရပါဘူး။ဒါပေမဲ့လူငင်းချမ်းသာခွင့်ပေးမယ်ဆိုတဲ့မျှော်လင့်ချက်တွေတော့ကျွန်တော်တို့ဆက်ပြီးတော့ရှိနေပါတယ်။ဒါကလည်းသူ့နိုင်ငံရဲ့အကျိုးစီးပွားကိစ္စဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်း American ဒုသမ္မတ Mike Pence နဲ့ဒေါအောင်ဆန်းစုကြည်တို့စင်ကာပူမှာတွေ့ဆုံခဲ့ရမှာ Writer သတင်းတော်နှစ်ဦးလူငင်းချမ်းသာခွင့်နဲ့လှုပ်ပေးဖို့ American ဒုသမ္မတကတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုထူးခြားချက်အဖြစ် writer သတင်းဌာနနဲ့ဒေါန်ဆန်းစုကြည်တို့စကားပြောဖြစ်တဲ့အကြောင်းသိရှိခဲ့ကြတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အစိုးရလုတ်ပိုင်ခွင့်နဲ့ရောက်လာပြီးဖြစ်တဲ့လူငင်းချမ်းသာခွင့်ကိုပေးလိုက်ခြင်းအပြင် writer သတင်းတောက်တွေအတွက်သာမကဒေါန်ဆန်းစုကြည်အတွက်ရောနိုင်ငံအတွက်ပါအကျိုးရှိမှာဖြစ်တယ်လို့ Stephen Adler ကပြောပါတယ်။
What we really want to happen is for there to be a pardon which is really in the hands of Aung San Suu Kyi.
ကျွန်တော်တို့တကယ်ဖြစ်စေချင်တာကတော့ဒေါန်ဆန်းစုကြည်ရဲ့လက်ထက်မှာရှိနေတဲ့လူငင်းချမ်းသာခွင့်ကိုပေးဖို့ဖြစ်ပါတယ်။ဒီလူငင်းချမ်းသာခွင့်ကိုသူကချက်ချင်းပေးနိုင်တာပါ။ဖန်စီထိမ့်သိမ့်ခံထားရတာတစ်နှစ်နီးပါးရှိလာပြီဖြစ်တဲ့ writer သတင်းတော်နှစ်ဦးကိုအ мян ဆုံးလွှတ်ပေးစေချင်ပါတယ်။သူတို့မှာအပြစ်လုံးဝမရှိပါဘူး။အမှုကိုတရားရုံးမှာကြားနာစစ်ဆေးနေစဉ်တစ်လျှောက်လုံးစောင့်ကြည့်လေ့လာခဲ့တဲ့သူတိုင်းသူတို့နှစ်ဦးဟာအာဏာပိုင်တွေဘက်ကအကွက်ဆင်ဖန်စီခံခဲ့ရတာပါ။သူတို့လုပ်ကိုသူတို့လုပ်တာပဲဖြစ်တယ်ဆိုတာအသိမှတ်ပြုကြပါတယ်။
ပြည်ထောင်စုရှေ့နေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြီးမြင့်ကလည်း writer သတင်းတောက်တွေနှစ်ဦးထောင်ချထားတဲ့ကိစ္စမှာသမရကကြားဝင်ပြီးတော့လူငင်းချမ်းသာခွင့်အချိန်မရွေးပေးနိုင်ကြောင်း VOA ကခုလိုရှင်းပြပါတယ်
။အာသမရအချိန်မရွေးလူငင်းချမ်းသာခွင့်ပေးနိုင်မှာလေဗျာ။မိခင်တွေပါလကတော့မြောင်များတော်လည်းရှိပါတယ်။အများကြီးလည်းဥပဒေရှင်လက်ထက်မှာစွပ်စွဲပါလေဗျာ။အဲ့လိုသမရရဲ့အာဏာတရားစီရင်နေစေအမှုတွေတော့မဟုတ်ပဲစွပ်ပြစ်လို့နောက်ကျသူတို့ပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆက်ဖက်သလိုဖြစ်နေပြီဆိုပြီးတော့ပြန်ပရိတ်အုပ်ပါတယ်။ဒါတရားစီရင်နေစေအမှုမှာအပစီရက်ချပြီးတဲ့ဘယ်အမှုကိုမဆိုသမ္မတအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးဖို့ရှိပါတယ်နော်ဒါတော့အသိကြပါပဲ
ရိုက်တာသတင်းတောက်နှစ်ဦးအကျဉ်းချခံရတဲ့ဖြစ်စဉ်ကိုကြည်ရင်လေရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့မွတ်စလင်၁၀ဦးနဲ့ပတ်သက်တဲ့သတင်းကိုသူတို့နှစ်ဦးစုံစမ်းရေးသားခဲ့လို့ဖြစ်ပါတယ်။ဒီလူတွေအသက်မခံရခင်ဖမ်းဆီးထားတဲ့ဓာတ်ပုံတွေရောသူတို့ကိုဓာတ်နဲ့ခုတ်တနက်နဲ့ပစ်တက်ပြီးအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့အလောင်းတွေရဲ့ဓာတ်ပုံတွေကိုပါရိုက်တာသတင်းတောက်တွေကရရှိခဲ့တာပါ။ဒီလိုအထောက်ထားဓာတ်ပုံတွေနဲ့သတင်းအချက်လက်တွေရရှိထားတဲ့ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီးသတင်းမထုတ်ပြန်နိုင်အောင်တားဆီးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကရရှိတားပြီးသားအချက်လက်တွေကိုသတင်းဆောင်မှအဖြစ်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီလိုအချက်လက်တွေမှန်ကန်ကြောင်းသက်သေတွေကတော့ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်နဲ့အစိုးရကိုယ်တိုင်ဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်အကျဉ်းချခံရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုလွှတ်ပေးခြင်းအပြင်ဒေါ်အောင်ဆန်းစုကြည်ရောသူအုပ်ချုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ရောဒီမိုကရေစီစနစ်ကိုယုံကြည်လေးစားမှုရှိတယ်ဆိုတာပြသရာရောက်တယ်လို့လည်းစတီဖင်အက်လာက CNN နဲ့မေးမြန်းခဲ့မှာပြောသွားပါတယ်ရှင်
။အဲ့ဒါကတော့ရိုက်တာသတင်းတောက်နှစ်ဦးလွှတ်မြောက်ရေးနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်တင်ပြခဲ့တာပါအခုတခါထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အကြောင်းကြားမှာပါထိုင်းနိုင်ငံတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့ဒီအစိမ့်မြင့်အရာရှိကပြောပါတယ်အဲ့ဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံတောင်ပိုင်းကနေပြီးတော့မလေးရှားနေဆက်ကိုလူကုန်ကူးခံခဲ့ကြတာတွေဖြစ်တယ်လို့ထိုင်းဘက်ကဆိုပါတယ်ဒီအကြောင်းဗီယိုမြန်မာပိုင်းရဲ့ထိုင်းချစ်စိုက်သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးအစ်စ်မြစ်အရာရှိရဲချုပ်စုရချေဟပ်ပန်ဦးဆောင်ပြီးတက်ခရိုင်လာဝကအရာရှိထိုင်းလူမှုကေဇယ်အဖွဲ့တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြဝတီမြို့ကအာဏာပိုင်နေနဲ့တွေ့ဆုံပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့ကြောင်းရဲချုပ်စုရချေဟပ်ပန်ကပြောဆိုခဲ့တာပ
ါဒီပင်ကြောင်းမြန်မာทั้งหมดนะครับนะเพื่อเอาแรงงานเหล่านี้เนี่ยไปขายแล้วส่งต่อไปยังประเทศเพื่อนบ้านในฝั่งใต้คือมาเลเซียนะครับนะเพราะนั้นจากการทำงานของชุดทำงานที่ผมเองรับผิดชอบในส่วน
ไอ้เนี่ยสักกูเพียบีมาเลเซียနိုင်ငံကိုတွားကြတဲ့မြန်မာနိုင်ငံသားတွေလူကုန်ကူးခံရသူတွေကိုပြန်လည်လွှဲပြောင်းပေးရခဲ့တာလို့ဆိုပါတယ်ထိုင်းမြန်မာနေဆက်မျိုးဖြစ်တဲ့မြန်မာနိုင်ငံဘက်ကမြဝတီမြို့မှာနှစ်နိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်နှစ်ဖက်အာဏာပိုင်တွေတွေ့ဆုံကြပြီးတဲ့နောက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့တာပါဒီလွှဲပြောင်းပေးရပွဲမှာမြန်မာနိုင်ငံဘက်ကတော့ကရင်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့လူကုန်ကူးမှုဆိုင်ရာတားဆီးနေတဲ့အရာရှိတွေတက်ရောက်ခဲ့ပြီးလူကုန်ကူးမှုနဲ့ပတ်သက်လို့နှစ်နိုင်ငံပူးပေါင်းတိုက်ဖြတ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းဘက်ကတော့လူကုန်ကူးခံရသူတွေနေရပြန်ဖို့အတွက်ဂယုနာကြီးအဖြစ်တဦးကိုဘန်းငွေ2000စီနဲ့လူရေ83ဦးအတွက်ဘန်းငွေပေါင်း 34,600 ကိုကူညီပေးရခဲ့တယ်လို့ဆိုပါရယ်အခုလူကုန်ကူးခံရသူတွေဟာလူပွဲသားတွေကိုဘန်းငွေတောင်းကမ်းနဲ့ပေးပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်ထွက်လာခဲ့ကြသူများဖြစ်တယ်လို့ဆိုပါရယ်ထိုင်းဘက်ကတော့ထိုင်းတောင်ပိုင်းကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးခဲ့တာဟာ2018ခုနှစ်ထဲမှာလူရေ1000နီးပါးလောက်ရှိသွားပြီဖြစ်ပါရယ်လူမောင်ကိုခိုင်းဝင်40လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ပိုင်ဆိုင်တဲ့ဘန်းငွေ350လောက်ကိုလည်းနိုင်ငံတော်ပိုင်အဖြစ်သိမ်းယူခဲ့တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။လက်ရှိမှာလည်းထိုင်းတောင်ပိုင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား200ကျော်ကိုလည်းစစ်ဆေးနေဆဲဖြစ်ပါတယ်။2008ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဝါဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပကြောက်ရေးဆိုင်ရာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင
်။မင်းမတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံမှာလိမ်ပိုင်းဆိုင်ရာထိပါစော်ကားမှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတိုင်ကြားချက်တွေကပြီးခဲ့တဲ့နှစ်တွင်းတိုးလာတယ်လို့ရဲမှတ်တမ်းတွေမှာဖော်ပြပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားခံရမှုတွေကိုရှော့ချနိုင်မှုစော်ကားခံရသူကိုအပြစ်တင်တဲ့အလေထစော်ကားတိုက်ခတ်ခံရသူတွေအနေနဲ့ပုံမှန်လင်းထုတ်ဖော်ပြောဆိုကြဖို့ဒီအတားအဆီးတွေရှင်းလင်းသွားဖို့လိုတယ်လို့ထောက်ပြကြပါတယ်။မြန်မာနိုင်ငံအတွင်းလိမ်ပိုင်းဆိုင်ရာစော်ကားမှုတွေရော့ကျလာစေရေးလှုပ်ရှားဆောင်ရွက်နေကြသူတွေရဲ့အတွေ့အကြုံတွေကိုစုစည်းပြီးတော့ Libby Hogan ကသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ပြောပြပေးမှာပါ
။လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုဖို့ကဘာတလွားထုတ်ဖော်ပြောဆိုမှု Me Too လှုပ်ရှားမှုကကျေပြန့်လာတာနဲ့အတူ မြန်မာနိုင်ငံမှာလည်းဒီဘက်နှစ်ပိုင်းတွေအတွင်းပြောဆိုလှုပ်ရှားမှုတွေပိုပြီးတိုးလာပါတယ်။လိမ္မိုင်းဆိုင်ရာထိပါစော်ကားခံရမှုတွေကိုရှော့ချတိုက်ဖျက်ရေးအသိပညာပေးလှုပ်ရှားနေသူတူဖြစ်တဲ့မန္နန္ဒာကတော့သူမ9နှစ်သမီးအရွယ်မှာလိမ္မိုင်းဆိုင်ရာထိပါစော်ကားခံခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ကျမ9နှစ်သမီးအရွယ်တုန်းကဖွားနဲ့ဝမ်းခွဲတော်ဆက်တဲ့ကျမတို့အဖိုးလို့ခေါ်တဲ့သူကကျမကိုဆွဲပြီးနမ်းပါတယ်။ဒါအောင်မကြိုက်လို့ကျမတို့အိမ်ကိုတူလာရင်ကျမကပုံနေတတ်ပါတယ်။အမေကိုပြောပြတယ်လေ။အဲ့လိုပွေးတာဖက်တာနမ်းတာတွေကိုမကြိုက်ဘူးဆိုတာကိုဒါပေမဲ့အမေက "तू ကနင့်ကိုချစ်လို့သွားဆိုပြီးပြောပါတယ်။အဲ့လိုနဲ့ပဲကျမဆန္ဒမပါပဲသူ့စီကိုသွားရပါတယ်
။မန္နန္ဒာရဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုအတွေ့အကြုံတွေသူ့ဘဝတစ်လျှောက်လုံးကိုယ်တိုင်တွေ့ကြုံရတာတွေရောသူ့ပတ်ဝန်းကျင်မှာရောမြင်တွေ့ခဲ့ရတာပါ။နောက်နှစ်နှင်းငယ်အကြာမှာအလားတူထိပါစော်ကားခံရမှုနဲ့ထပ်ပြီးတော့ကြုံခဲ့ရပါတယ်။အိမ်ပေါ်မှာအင်ကြီးလဲနေတဲ့သူ့ကိုကြည့်ပြီးသူတို့အိမ်ကလဲအလုတ်သမားကသူ့ဖာသာလိမ်ဖျော်ပြေးတာကိုကိုယ်တိုင်တွေ့ကြုံခဲ့ရတာပါ။ဒါပေမဲ့အမေဖြစ်သူကိုပြောပြတဲ့အခါမှာတော့မိခင်ဖြစ်သူက"သူမကိုအနေအထိုင်ဆင်ကျင်ဖို့တတိပေးခဲ့တယ်"လို့မနှန်တာကပြောပြပါတယ
်။ကျမအောက်ထပ်ကိုဆင်းသွားပြီးတော့အမေကိုပြောပြပါတယ်။အမေကတကယ်လားလို့ကျမကိုပြန်မေးပါတယ်။ပြီးတော့ကျမကိုအနေအထိုင်ဆင်ကျင်လို့ပြောပါတယ်
။မြန်မာနိုင်ငံမှာကပြစ်မှုကျူးလွန်ခံရသူတွေအပေါ်အပြစ်ဖို့တဲ့အလေအထကလည်းရှိနေတယ်လို့မနှန်တာကပြောပါတယ်။
အမျိုးသမီးတစ်ယောက်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရရင်သူအနေထိုင်မဟုတ်လို့ဆိုတဲ့တုံ့ပြန်မှုပဲရပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းလိမ်ပိုင်းဆိုင်ရာထိပါစော်ကားတိုက်ခိုက်ခံခဲ့ရမှုတိုင်ကြားချက်တွေကစံချိန်တင်မြင့်တက်ခဲ့ပါတယ်။2016ခုနှစ်တုန်းကလိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတိုင်ကြားချက်429ခုရှိခဲ့ရာကနေပြီးခဲ့တဲ့2019ခုနှစ်မှာတော့908ခုရှိခဲ့တယ်လို့ရင်းမှတ်တမ်းမှာဖော်ပြပါတယ်။အသက်16နှစ်အောက်မင်းကလေးငယ်တွေအပေါ်အတ္တမပြုချင်မှုက698ခုရှိခဲ့ပါတယ်။အမျိုးသမီးတွေအပေါ်မရေမှုတွေမဖြစ်ရလေအောင်လုံလုံခြုံခြုံဝတ်စားစီရင်ကြဖို့ကိုလည်းအကြံပြုတိုက်တွန်းကြပါတယ်။ကတ်တွန်းတစ်ခုထဲမှာဆိုရင်တော့အတူအပြည့်ဝတ်ထားတဲ့အမျိုးသမီးတစ်ယောက်ကသူထိပါစော်ကားခံရတာကိုဘယ်မှာတိုင်ရမလဲလို့မေးပါတယ်။အဲ့ဒါကိုတာဝန်ရှိသူကအဝတ်အစားလုံလုံခြုံခြုံဝတ်လို့ပြန်ပြောတဲ့ကတ်တွန်းပြကွက်ပါ။မနန္ဒာကတော့အမျိုးသမီးတွေမိန်းကလေးတွေရဲ့ဝတ်စားစီရင်မှုကြောင့်အကျန်းဖက်မှုတွေအတ္တမပြုချင်မှုတွေဖြစ်လာရတာမဟုတ်ဘူးလို့ပြောပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းကအကျန်းဖက်မှုတွေမဒိမ့်မှုတွေလှုပ်လို့ရတယ်လို့ယူဆကြတဲ့အမျိုးသားတွေကြောင့်ဖြစ်တယ်လို့သူမကပြောဆိုသွားပါတယ်ရှင
်။ဟုတ်ပါရှင်များရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်ဝင်အကျံဖတ်မှုလိမ်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းရဲ့တရက်ထုတ်လွှင့်ချက်တွေကိုသတင်းရှင်များနားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Tema shona nya ba de khmyar VOA American Tan Myanmar Bai nga 2018 khu ne November la 22 ye cha ta pare ni ma ne khin season ni ko set pi lo thau lwin ni ba de. Aku let shi season ko thau lwin pe ni de line to meter 3240 48 to pyin line lap meter 190 kilohertz 1595 ro ka ni twet che thau lwin pe ni de lo. VOA ye Facebook sa myan na ma le a chain ne de bie nyi phan yu na sin lo ya ba de khmyar. Aku dutiya bai na sin nya me the ma pa da ri ka do
တော့ဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right this is theater this is reality the Burmese government doesn't really want them back
အဲ့ဒါကတော့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တွေကတချို့ကိုနားဆင်ကြရတာပါအပြည့်စုံကိုမကြခင်ကြားပါလိမ့်မယ်သူယုံကြည်ရာပတ်စဉ်စီစဉ်လဲလာပါဦးမယ်လောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြမပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်အပြည့်ဦးကျော်ဇန်သားနဲ့ကျွန်တော်တင်ပြပါမှာခင်ဗျာ
ရခိုင်တင်မမှုနယူးဇီလန်ကူနီနိုင်ပေမဲ့လွယ်တော့မလွယ်ကူဘူးဆိုတဲ့ကောင်းစဉ်ခရစ်ကာတာရေးတဲ့ဆောင်မကိုနယူးဇီလန်ဟဲရယ်မှာဖတ်ရပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒန်ဟာဒေါန်ဆန်စီကိုစင်ကာပူမှာတွေ့ဆုံပြီးရိုဟင်ဂျာပြည်နာပြည်လဲရေးလူမျိုးရေးဘာသာရေးတင်မမှုတွေပြည်လဲရေးကူညီမယ်လို့ကန့်လန့်ခဲ့ပါတယ်။ဒါဟာနယူးဇီလန်အဖို့ဆုတ်ထွေးပွေလီတဲ့ဒီပလိုမစီစင်ကာပူတရားဖြစ်တယ်လို့ဆိုပါတယ်။ဆောင်မရှင်ဟာ2015မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးသူဖြစ်ခဲ့ပြီးအဲဒီတုန်းကရွေးကောက်ပွဲမှာ NLD ဟာတခဲနဲ့အောင်ပွဲရပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာတုကိုကျွန်းကျွန်းကျင်ကျင်ဖန်တီးနိုင်ခဲ့တဲ့အချိန်ဖြစ်ပါတယ်။ဒါကိုကဘာကချီယူထော့ပနာပြုပြီးအလုံးအစင်ပြင်မယ်လို့မျှော်လင့်ခဲ့ကြတာပါတဲ့။2018ရောက်လာတော့မြန်မာဒီမိုကရေစီအရေးကောဒေါအောင်ဆန်းစုကြည်ရဲ့အခြေအနေပါထင်သလိုဖြစ်မလာပါဘူး။ဒီလိုဖြစ်ရတာဟာရခိုင်ရိုဟင်ဂျာပြည်နာကြောင့်ဖြစ်ပါတဲ့။အဲ့နောက်နောင်သုံးနှစ်တာသူနေထိုင်ခဲ့ရမယ့်ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်ဝန်ကြီးချုပ်လုံခြုံရေးဝန်ကြီးရဲချုပ်လူအဆိုင်ပိုင်းခေါင်းဆောင်တွေဖုန်တော်ကြီးတွေမွတ်စလင်ဘာသာရေးဆရာတွေအပြင်သမ္မတပြည်သူတွေအများအပြားနဲ့လည်းပဲတွေ့ဆုံဆွေးနွေးပြီးတော့ပြဿနာကိုပုံမနားလည်သဘောပေါက်ခဲ့ရတယ်လို့ဆိုပါတယ်။တင်းမာမှုဟာမွတ်စလင်ရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာရခိုင်တွေအကြားဖြစ်နေတဲ့နှစ်ဖက်ပြဿနာသာမဟုတ်ပဲဗမာတွေကြီးစုနေတဲ့အစိုးရမြန်မာစစ်တပ်နဲ့မွတ်စလင်ရိုဟင်ဂျာတို့အကြဖြစ်နေတဲ့သံဝင်ဆိုင်တင်းမာမှုလည်းဖြစ်တယ်လို့ဆိုပါရယ်။ရခိုင်လူမျိုးတွေဟာခေတ်သစ်မြန်မာနိုင်ငံမှာဖွဲ့စည်းပါဝင်နေတဲ့လူမျိုး135မျိုးအနက်ကျန်လူမျိုးတွေနဲ့မတူပဲကွဲပြားတဲ့စီးကြလူမျိုးရေးလက္ခဏာရှိတဲ့လူမျိုးတစ်ခုအဖြစ်ဂုံယူဝင်ကြွားပွဲခံစားချက်တွေရှိနေကြသူတွေဖြစ်ပါတဲ့။ရခိုင်ပြည်နယ်ဟာရေနံသဘာဝဓာတ်ငွေ့သဘာဝဆိုင်ရာဇာတ်နဲ့ခီးသွွားလုပ်ငန်းအလားအလာတွေအင်မတန်ကောင်းမွန်နေပေမဲ့ဒေသခံတွေအတွက်ဘာမှအကျိုးခံစားခွင့်မရှိတဲ့ဒေသဖြစ်နေတယ်လို့ဆိုပါတယ်။ဒါကိုရခိုင်မျိုးချစ်တွေအထုခံပြင်းကြပြီးသူတို့အမြင်မှာဒေါအောင်ဆန်းစုကြည်ဆိုတာဟာလည်းဗမာအမျိုးသားရေးဝါဒီတယောက်သာဖြစ်တယ်လို့မြင်ကြပါသေးတယ်။ဗမာတွေကတော့ရခိုင်တွေကိုစစ်သွေးကြွပြီးအန္တရာယ်ကြီးမားတဲ့သူတွေဖြစ်မြင်ကြပါတယ်။မြမဆူရိုးစကားထဲမှာမွေပွေးနဲ့ရခိုင်တွေ့ရင်ရခိုင်ကိုအရင်ဆက်ရမယ်လို့တောင်ပြောထားပါသေးတယ်။သူကရည်သက်ထားပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာချင်းတူတဲ့ရခိုင်နဲ့ဗမာတို့ကရိုဟင်ဂျာမွတ်စလင်တွေကိုကြတော့ကိုလိုနီခေတ်ကဘင်္ဂလားနယ်ကဝင်လာပြီးရခိုင်မှာရာဇဝတ်ချီဆစ်လာခဲ့တဲ့မွတ်စလင်လူနည်းစုနဲ့ရောနှောနေထိုင်သူတွေလို့ယူဆထားရတယ်လို့လည်းဆိုပါတယ်။လက်ရှိမှာရခိုင်ပြည်နယ်ဟာမြန်မာပြည်ရဲ့ပြည်နယ်တွေအနက်အစင်းရင်ဆုံးပြည်နယ်တစ်ခုဖြစ်နေပြီးလူဦးရေရဲ့ 43.2% ရာခိုင်နှုန်းဟာဒီနေ့ကို 1.25 ဒေါ်လာအောက်သာရရှိတဲ့စင်ရဲ့နံပါတ်မှုလိုင်းရဲ့အောက်ထင်မှာရောက်နေတဲ့သူတွေဖြစ်ပါတယ်လို့ဆိုပါတယ်ဒီလိုအခြေအနေမျိုးကနေတိုးတက်မှုရှိလာအောင်အစိုးရကလည်းဘာမှလှုပ်ဆောင်မပေးသေးဘူးလို့ရေးထားပါတယ်ဒါကြောင့်ဒီပြဿနာကိုအစောတလျင်ဖြေရှင်းနိုင်ဖို့ဆိုတာလက်တွေ့မဖြစ်နိုင်ဘူးရေရှည်ဖွံ့ဖြိုးရေးနဲ့ပြန်လည်စစ်မြေရေးစီမံကိန်းတွေချမှတ်ပြီးတရားဥပဒေစိုးမိုးရေးစိုးရင်ထိလန့်မှုပပျောက်ရေးတွေကိုလှုပ်ဆောင်ပေးအောင်မှာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာနယူးဇီလန်ဝန်ကြီးချုပ်ကအမှန်တကယ်အကျိုးရှိအောင်ကူညီလှုပ်ဆောင်ပေးနိုင်မယ်ဆိုရင်တော့ လူတိုင်းကကျေးဇူးတင်ကြမှာဖြစ်တယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။ဆောင်းပါရှင်ခရစ်ကာတာဟာနယူးဇီလန်နိုင်ငံယခင်လေဘာပါတီဦးဆောင်အစိုးရအဖွဲ့ဝင်ဝန်ကြီးတူဖြစ်ခဲ့ပြီးယခင်ပြည်နယ်ဆိုင်ရာကုလသမဂ္ဂအကြီးတန်းအကြံပေးသူလည်းဖြစ်ပါရခင်ဗျာ
။ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စ၊ဖန်စီခံရိုက်တာစရင်နောင်ဦးလူမျိုးရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ဒုသမ္မတမိုက်ဖန့်စ်ကနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အပေါ်ကြိုဆိုတဲ့အကြောင်းနိုဝင်ဘာလ20ရက်နေ့ထုတ် Pittsburgh Post Gazette သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဒေါက်တာဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်တို့တည်တံ့တွေ့ဆုံပြောဆိုခဲ့ကြတာဖြစ်ပြီးရိုဟင်ဂျာတွေအဖိနှိပ်ခံရတာနဲ့ Reuters သတင်းတော်နှစ်ဦးလွတ်မြောက်ရေးကိစ္စကိုခက်ပြင်းပြင်းဝေဖန်ပြောဆိုဖိအားပေးခဲ့တာပါ။Reuters သတင်းတော်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလွန်ငင်းချမ်းသာခွင့်ပေးရေးကိုလည်းဒူတမရမိုက်ပန့်စ်ကဒေါက်တာဆန်းစုကြည်ကိုအချိန်ချင်းပြောဆိုခဲ့တာလို့ဆိုပါတယ်။အမေရိကန်နေနဲ့အားနည်းတဲ့သူတွေဘက်ကရက်တီပြီးအခုလိုပဲပြောဆိုသင့်တာပါ။ Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အဆိုအရရိုဟင်ဂျာတွေဟာကမ္ဘာမှာနိုင်ငံမဲ့ဥယျာဉ်အများဆုံးအုပ်စုတွေထဲကတစ်ခုပဲလို့ဆိုပါတယ်။ဒီလူတွေအပေါ်မှာမြန်မာနိုင်ငံရဲ့အုပ်ချုပ်သူတွေအဆက်ဆက်ကဒုတိယရန်စာအဆင့်ထားပြီးတော့ဆက်ဆံလာခဲ့ကြတာ1982ခုနှစ်တည်းဖြစ်ပြီးအဲ့ဒီနှစ်မှာထုတ်ပြန်တဲ့ဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်လုံးဝမရှိအောင်လုပ်ခဲ့တာပါဒီမိုကရေစီနဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်ခဲ့လို့နိုဘယ်ငြိမ်းချမ်းဆုရထားတဲ့ဒေါက်တာဆန်းစုကြည်ကရိုဟင်ဂျာတွေကိုမကူညီချင်တာလားမကူညီနိုင်မဲဖြစ်နေသလားအောက်ထုတ်လုံဆောင်မှုတွေမရှိဘဲဖြစ်နေပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဒေါက်တာဆန်းစုကြည်ကိုအခုလိုမျိုးဖိအားပေးပြောဆိုခဲ့တာကလုံတင်တာကိုလုတ်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်ရေးလွတ်လပ်စွာရေးသားပြောဆိုခွင့်တွေအတွက်မှမရက်တည်ရင်ဘာကိုရက်တည်မလဲလို့Pittsburgh Post Gazette သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်ခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်နားဆင်ရမှာပါခင်ဗျာ American Idiom 3 လုံးလေးကိုတော့လှလှတန်းကပြောပြပါလိမ့်မယ်
ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကချန်တကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်များသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံးောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝေနာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖျက်ဆီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေနိုဝင်ဘာလ24ရက်နေ့ကအိမ်ပြူတော်အခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဦးဘာမကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆီနီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘူရိုရဲ့ secret service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့တဲ့ရင်သရရှိများကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း gate crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The neighbors did not invite them to their party, but the Jones went there as gate crashers.
အင်းဒီဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူး။ဒါပေမဲ့လို့လေ Jones လူမျိုးကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဆာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။ အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မမွဲဘဲနဲ့ဖြောပြီးဘွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုကြီးနှွန့်ပြီးတော့ idiom သုံးလဲ
Gate crasher
လို့သုံးလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ဥကျော်ဇန်တာအပတ်စဉ်တင်ဆက်နေတဲ့မြမအေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရတော့ပါ။သမ္မတဒေါ်နယ်ထရမ့်အစိုးရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကရပ်တည်ဖို့စီရင်နေသလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းရိုဟင်ဂျာပြဿနာတက်ဝေဖန်နေဆိုပေမဲ့လည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်အမေရိကန်မူဝါဒဘလောက်ထိရောက်အောင်မြင်နိုင်ပါသလဲသူတစ်ပါးအခွင့်အရေးကိုဝေဖန်ရလောက်အောင်ထရမ့်အစိုးရကိုယ်တိုင်ငါရောလူအခွင့်အရေးကိုအပြည့်အဝလေးစားလိုက်နာပါရဲ့လားဂျော့ချ်တောင်းတက်သူဂုဏ်ဥဆောင်ပါမောက်ခဒေးဗစ်စတိုင်းဘတ်နဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားကြတာကိုနားဆင်ကြပါခင်ဗျာ
ပမာစတိုင်မခနာဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရာကိုမပြောနဲ့အာရှတိုက်ကိုတော့မသိပြီးတော့အလေးနားမထားခဲ့ပါဘူးအခုတောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်ရှာကြီးတော်သဘောတူပါသလားဒီကိစ္စမှာအစ်တောင်အရာအမေရိကန်အတွက်ဘလောက်အရေးကြီးပါသလဲ
The role of Southeast Asia in US policy is very important as you just said
အမေရိကန်နိုင်ငံရေးဝါဒမှာအရှေ့တောင်အာရှရဲ့အခမ်းအနားသိက္ခာအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲတောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိက္ခာအရေးကြီးပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဆုံးအကြိမ်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်စ်ဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ဂျာကိစ္စကိုပြောခဲ့ပါတယ်။အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြုရညင်းပယ်ရရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါတယ်ခင်ဗျာ
။ No, I mean the idea is the United States is interested in democratization.And people say well don't
the borough american ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်ပဲလို့လူတွေကဆိုကြပါတယ်ကျွန်တော်အမြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြတ်ပါဘူးရိုဟင်ဂျာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူး။စေဆိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ချုပ်ချယ်မှုတွေကရှိနေသေးပါ။အဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါ။အခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ရုပ်သိမ်းလိုက်ပါတယ်။ကျွန်တော်ကတော့ဒီလိုမရုပ်သိမ်းသင့်ဘူးလို့ယူဆပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ်။
ဒါမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိက်တွေရုပ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a deal. Well, I mean Amnesty International exists basically to focus on
ဒါမဲ့ Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပိုင်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ဒါမဲ့လူတွေကိုစုတစိတ်တွေချင်းမြင့်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင့်တာရဲ့စုတစိတ်ကိုပြန်မယုတ်သိမ့်သင့်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလှုပ်သင့်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ကြည့်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စ်ဟာဒေါအောင်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုပ်နေရဲဆူရရေးထားတာတွေ့ရပါတယ်တကယ်တော့ထရမ့်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ကောသူတို့အစိုးရဘက်မှာကောလူခင်းကိုဘလောက်ထိ view site လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလေပိုင်းကလာတဲ့လူတွေကိစ္စသ တမရရဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်။ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်။ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါ။ပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်။ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကြံတွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်။ဒါဟာကျွန်တော်တို့ဘေးကျန်နံကျအခြေအနေဖြစ်လာပါတယ်
။ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်။ဆာဒီအရေဗျဟာသူတို့နိုင်ငံတွင်းမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယေမန်စစ်ပွဲမှာဝင်ပြီးတော့ဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငတ်ဘေးကြားရောက်မဲ့အန္တရာယ်ကြုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမနာဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပိုအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
Well the time I don't approve of US policy in that regard
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူးဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံသတ်မှတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူဦးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုအသီးသီးသန့်သန့်ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
။နောက်တစ်ခုမေးချင်တာကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေခါနိုင်ငံတကာအဆိုင်အဝန်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကိုဘယ်လိုမြင်ပါလဲခင်ဗျာ။ဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah, right. And this is theater. This is reality. The Burmese government doesn't really want them back.
ဟုတ်တယ်လေ။အဲ့ဒါအခြေအနေမှန်ပဲ။မြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူး။သူတို့ဟာငါတို့စီကမဟုတ်ဘူး။တိုင်းသားမဟုတ်ဘူး။သူတို့ကိုဖယ်ရှားပစ်ချင်တယ်။ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပေးမယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a band it's a check
ဘယ်လောက်လဲ10%နှုန်းလား100%နှုန်းလ
ားဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြနိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေးရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
The people say that these are not Taiwanese therefore they don't have citizenship
No no they don't say that sir
And if they have citizenship
သူကတိုင်းသားမဟုတ်ဘူးဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကလေးကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ
်ဟဲ့ဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ကျွန်တော်အစကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစေအမေရိကန်ဟာတောင်ပြုတ်ပင်လယ်အရေးမှာအစ်တောင်အရှနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆန်စီးုံနေပါတယ်။အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အရှနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ Southeast Asian doesn't want to be on the side of the United States but it doesn't want to be on the side of China either.
အစ်တောင်အရှနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါခြင်းသလိုတရုတ်ဘက်ကိုလည်းမပါခြင်းပါဘူး။သူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်။ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူး။ဒီလိုပဲပြောရမှာပါ။တနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိမ့်ညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှကိုလည်းသူတို့မလိုလားကြပါဘူးထိမ့်ညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံခြားဆက်ဆံရေးချင်းကပ်မှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူး
နောက်ဒီတောင်ပြုတ်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်ဒေသတွင်းနိုင်ငံတွေအကြမ်းသာဖြစ်ရှင်းရမှာဖြစ်တယ်အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဘက်ကပြောသလိုအစ်တောင်အရှနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
် Well it is a regional concern but the question is internationally the freedom of movement
ဒါဒေသတွင်းကိစ္စဖြစ်ပါတယ် ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်အဲ့ဒီကမလက္ကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပင်လယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါသူတို့စာသင်ကျောင်းတွေမှာကလေးတွေကိုလည်းဒီလိုပဲသင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ
်တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြီးတော့တာစီးပွားရေးဖြစ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေပါတယ်ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
we can't counter economically.
စီးပွားရေးကျွန်တော်တို့မရှင်းပြိုင်နိုင်ပါဘူး။မြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပိုပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်။ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေ၊ကြောက်ဖြူစိတ်ကန်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီ။ဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်။ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးအရမရှင်းပြိုင်နိုင်ပါဘူး။ကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆန်ရနီလန်moral way အရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အဓိပ္ပာယ်ဖွင့်ရမလဲခင်ဗျာ
။ I don't know how they can do that. I mean Pence tried to do something I'm not
sure. တော့ကျွန်တော်လည်းမသိပါဘူး။ဒုသမ္မတ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်။ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူး။သူဟာမှန်ရတယ်တော်တော်များများပြောခဲ့တယ်လို့ထင်ပါတယ်။ဒေါ်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်။ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ
်အဲ့ဒါကတော့ဥချိုဇန်တာပတ်စင်တင်ဆက်တဲ့ဒီမြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာအခုတခါအပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်အလှည့်ရောက်ပါပြီအခုဒီဘက်မှာတော့လူမှုရေးနဲ့အသိပညာပေးလုပ်ငန်းတွေလောက်ကန်နေတဲ့ဘလော့ဂါကိုညင်ကြီးတောင်ကြီးကသူ့ဘာကိုယုံကြည်တဲ့ဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်ထားပါတယ
်လူတွေမှာငရေကကြီးလာတဲ့အခါသားသမီးဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်စစ်ဖြတ်တန်းကြရပါတယ်ဒီနေရာမှာမိမောင်းထိုးပြောချင်တာကမိဘနဲ့သားသမီးဆက်ဆံရေးသားသမီးနဲ့မိဘဆက်ဆံရေးတို့ပြည့်ပြည့်စုံဖို့အကျိုးရှိစေမယ့်အကြောင်းအရာတွေဖြစ်ပါတယ်ကိုငယ်စဉ်အခါတုန်းကကစားချင်းတလို့ကစားစိုးချင်းတလို့စိုးကိုတိုင်မိဘဖြစ်လာတဲ့အခါကျတော့သားသမီးတွေကိုနားလည်မှုမပေးနိုင်တဲ့မိဘအမျိုးသားတွေထဲမှာတော်ရရှင်တွေကိုတိုင်ပါဝင်နေရင်တော့ကျွန်တော်ရဲ့ယုံကြည်ရာကအလင်းတစ်ခုပြီးနိုင်နေမယ်လို့မျှော်လင့်ပါတယ်။အိမ်အောင်ကြလို့တာမီးတွေရတဲ့အခါလူငယ်တို့ရဲ့လွတ်လပ်မှုလျော့ပါသွားခြင်းနဲ့အတူတာဝန်ယူမှုတာဝန်ခံမှုတွေကိုပကုံမတင်ပြီးမိမိကတည်းကထမ်းဆောင်ရပါတော့မယ်။ဒီအဆင့်ကိုတာဝန်မကျေဘူးဆိုရင်ကိုငှားယူရရှိထားတဲ့ပစ္စည်းတစ်ခုကိုပြန်မပေးဘဲပိုင်ယူထားတာနဲ့တူနေတယ်လို့နားလေလိုက်နိုင်ပါတယ်ဒါကြောင့်ငားယူရရှိထားတဲ့ပစ္စည်းကိုပြန်မပေးခြင်းဟာကျွေးရှင်ရဲ့ညဉ့်ညင်မှုကိုစတင်ခံစားရတော့မှာပါအများသိကြတဲ့အတိုင်းမိမိမှာတာမီထွန်းကားတယ်ဆိုတာမိဘကတာမီနာကတောင်းဆိုဖို့ကံအကြောင်းဖန်လာတာမဟုတ်ပဲတာမီကမိဘနာကရစရာရှိလို့တန်တရာအစဉ်ဆက်ဆက်ကတောင်းဆိုတာကိုစောင့်ရှောက်မှုအကျဉ်းသားသာနာမှုဘာဝနာဝေဖျာမှုသာသနာတို့နဲ့အတူရင်အုပ်မကွာစောင့်ရှောက်ကြရတာဟာဓမ္မတာပါပဲအခုအချိန်ခါကမိမိကမိဘအဖြစ်ရောက်ရှိပြီးတာသမီးတွေကိုပြုစုနေရတဲ့အနေအထားဆိုကြပါစို့ဒီကနေအချိန်အထားကြီးအမြဲခုံမောင်းနေတာနဲ့အတူမိမိတို့ရဲ့အသက်ရွယ်လေးကရက်ဆိုင်နေမှာမဟုတ်ပါဘူးဒီကနေတဖန်မိဘတွေကအသက်ရွယ်ကြီးအိုမင်းမစွမ်းဖြစ်ပိုဆိုးတဲ့အခြေအနေဆိုရင်တော့ယောဂဝေဒနာဆိုးတွေကန့်ညီလာပြီးတယောက်တည်းလွတ်လွတ်လပ်လပ်မရက်တည်နိုင်တဲ့အနေအထားဖြစ်လာခဲ့ရင်တော့မိမိတို့မိဘအရွယ်တုန်းက သားမီးတွေကိုပြုစုခဲ့တဲ့ကျင်နာမှုပေးခဲ့ခြင်းအကျိုးပေးဘာဝနာပြုခဲ့ခြင်းအကျိုးပေးနဲ့သာသနာပြုခဲ့ခြင်းအကျိုးပေးတွေကိုကံရှိသလောက်အလွဲဧကံပြန်လည်ခံစားရမည်ဆိုတာယုံကြည်လို့ပါဒါကြောင့်လူလောကကိုနှစ်အပိုင်းချနေတော်လည်းကောင်းပြုထားတဲ့ကံအမျိုးမျိုးနဲ့တော်လည်းကောင်းကုသိုလ်ကံအကုသိုလ်ကံတို့လည်းကောင်းအလေလာကြသူလူအချင်းချင်းတင့်မြတ်စွာပေါင်းသင်းလို့အယုတ်အမြတ်အလတ်မရွေးကြောသားရင်သားမရွေးမိဘတာမီမရွေးဆောင်းလျှောက်နိုင်ကြရင်ချောမွတ်ပြည့်ပြည့်တဲ့ဘဝအတီးတီးပိုင်ဆိုင်ကြစီဖို့ဆန္ဒပြုလိုက်ရပါမယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အဲ့ဒါကတော့မမိုးဖြူပတ်စဉ်စီစဉ်တစ်စနေရဲ့သူုံကြည်ရစီစဉ်ကိုနားဆင်ကြရပါခင်ဗျာ VOA မြန်မာပိုင်းကကြာတာပရိသတ်နဲ့ခင်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးကနိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကနေကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒီကိုဆက်လို့ခေါ်ရက်ကလဒမကစီဝါရေးလူမှုရေးကောင်စီက LDC ခေါ်ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေအဖြစ်48နိုင်ငံသတ်မှတ်ရမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်မြန်မာနိုင်ငံနဲ့အတူဒေသတွင်းနိုင်ငံတွေဖြစ်ရတဲ့လာအို၊ကမ်ဘောဒီးယားတို့အပြင်ဘင်္ဂလားဒေ့ရှ်၊အာဖဂန်နစ္စတန်နဲ့နီပေါ်နိုင်ငံတို့လည်းပါဝင်ကြတာတွေ့ရပါတယ်။2018မတ်လမှာပြန်လည်ပြီးနောက်ဆုံးသုံးသပ်ထုတ်ပြန်ခဲ့တဲ့ဒီအထက်မှာတူဦးချင်းဝင်းဝေးလူသားအရင်းမြစ်စီးပွားရေးအခက်ကြုံနိုင်တဲ့အလားအလာစတာတွေကိုအဓိကထားပြီးတော့သတ်မှတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံတစ်ခုဟာတူးချင်းဝင်ငွေအနည်းဆုံး20,000,000,000ပြီးတစ်နှစ်ကဒေါ်လာ2,460ရှိလာပြီးဒီအတိုင်းဆက်လက်တည်တမ်းမဲ့အခြေအနေရှိတယ်ဆိုရင်တော့ကျန်တဲ့နှစ်ချက်ကိုမကြည့်တော့ပဲအဲ့ဒီနိုင်ငံကို LDC စီးရင်ကဖယ်ထုတ်လိုက်မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာအမေရိကန်အခြေစိုက်ဆော်ဒီဂျန်နယ်လစ်သက်ဖြတ်မှုအတွက်တာဝန်မကင်းပေမဲ့ဆော်ဒီအရေဗျာအစိုးရကိုအမေရိကန်ကကြောက်ခိုင်းသွားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောကြားပြီးနောက်တစ်နေ့မှာပဲဆော်ဒီဘက်ကရေနံစင်းဆုံးထိန်းချုပ်လိုက်တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကဆော်ဒီကိုကျေးဇူးတင်လိုက်ပြန်ပါတယ်။အမေရိကန်ပြည်ရင်ရေနံအများဆုံးထုတ်လုပ်တဲ့ဆော်ဒီအရေဗျနိုင်ငံဟာကမ္ဘာမှာရေနံအများဆုံးရောင်းချတဲ့နိုင်ငံလည်းဖြစ်ပါတယ်။ရေနံစင်းအလုံးလောက်တင်ပို့ပြီးစင်းနှုံကိုထိန်းချုပ်ထားနိုင်တဲ့အတွက်ဒေါ်နယ်ထရမ့်ကချီးကျူးလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလူကြုံရေးနဲ့စီးပွားရေးအကျိုးအမြတ်ထက်လူ့အခွင့်အရေးကိစ္စကိုပိုပြီးဦးစားမပေးနိုင်ဘူးလို့လည်းဒေါ်နယ်ထရမ့်ကကျေးဇူးတော်နဲ့အလရဲ့မတိုင်ခင်အင်ဗျူတော်မှာသတင်းထုတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။မက္ကဆီကိုနေဆက်မှာတာဝန်ထမ်းဆောင်နေရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကိုလှုပ်ဆောင်တာအပြင်လူအပ်လိုက်ရင်လက်နက်အင်အားပါအသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်အစိုးရညွှန်ကြားချက်ထုတ်ပြန်ပါတယ်။အင်ဗျူရောကအဲ့လိုညွှန်ကြားတဲ့အမိန်ထုတ်ပြန်ချက်ကိုစူလက်ခံရရှိကြောင်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုအတည်ပြုပြောပါတယ်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကိုသမ္မတထရမ့်ကလက်မှတ်ထိုးတာမဟုတ်ဘဲအင်ဗျူရောအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ရေးထိုးထားတာဖြစ်တယ်လို့ပြောင်းရွှေ့နေထိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုကိုသိတင်းကြပ်မထားပဲခက်ရွရွလုပ်ပေးထားတဲ့သဘောဖြစ်တယ်လို့လည်းဆိုပါတယ်။ယမန်နိုင်ငံရဲ့အရေးပါတဲ့စစ်ကမ်းမြို့ဟိုဒေရာမှာတိုက်ပွဲတွေထပ်မံဖြစ်ပေါ်ပြီးတဲ့နောက်ငင်းကြမ်းရေးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ကလပ်သမဂ္ဂစင်တမန်မာတင်ဂရစ်ဖစ်ယမန်နိုင်ငံကိုရောက်ရှိနေပါတယ်မစ္စတာဂရစ်ဖစ်ဆာအီရန်မဟာမိတ်ဟိုဒေရာအရာရှိတွေနဲ့ယမန်နိုင်ငံမျိုးတော်မှာတွေ့ဆုံပြီးတော့ညီညာရေးဆွေးနွေးရဖို့အတွက်နှစ်ဖက်ကိုဆွေးဆောင်မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာအဲ့ဒါကနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကြီးညာခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအတန်လွင့်စီစဉ်နေကိုတရက်ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မနေ့ပိုင်းမှာမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးပါတယ်အဲ့နောက်မြန်မာစံတော်ချိန်မနေ့8နာရီမှာတော့အစောပိုင်းထုတ်လွှင့်ခဲ့တဲ့တနာရီစာအတန်လွင့်စီစဉ်နေအားလုံးအစဆုံးပြန်ပြီးတော့ထုတ်လွှင့်ပေးတော့ပါတယ်ဒီမနေ့ပိုင်းစီစဉ်အပြင်ညနေပိုင်း6နာရီခွဲနဲ့ည9နာရီပုံမှန်အတန်လွင့်စီစဉ်ကိုလည်း2ချိန်ပြန်ပြီးတော့ထုတ်လွှင့်ဒီချိန်နဲ့ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဗီဒီယိုကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကြောင်းအောင်လေပါ
This program has come to you from the Voice of America, Washington.